မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေအရှိန်နဲ့ဆက်ပြီးလှုပ်ဆောင်နေကြတယ်မှာပဲချိတ်ကြည့်သူသမရနိုင်ငံကလည်းအပြစ်ဝထောက်ခံပံ့ပိုးပေးနေတယ်လို့ချိတ်တမမီလိုဇီမန်ကနိုင်ငံတော်အတိုင်နိုင်ငံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်စီကိုစာရေးသားအားပေးလိုက်ပါတယ်မြန်မာနိုင်ငံမှာခက်ခဲတဲ့အခြေအနေနဲ့ရင်ဆိုင်နေရတာအတွက်တိတ်ကိုစိုးရင်ကြောင်းနဲ့ဒီမိုကရေစီကငြင်းငြင်းဆန်းဆန်းထုတ်ဖော်နေမှုကိုထောက်ခံကြောင်းဖော်ပြထားတာပါစစ်တပ်ကအာဏာသိမ်းတာကိုချိတ်ကြည့်သူသမရနိုင်ငံကအပြင်းထန်ဆုံးရှုတ်ချနိုင်ကြောင်းနဲ့အရွေးကောက်ခံမြန်မာခေါင်းဆောင်တွေကိုထောက်ခံပံ့ပိုးပေးမှာဖြစ်ပြီး2020ရွေးကောက်ပွဲရလဒ်ကိုလည်းလေးစားဖို့ပါတောင်းဆိုလိုက်ပါတယ်။ဒေါ်ဆန်းစုကြည်ရဲ့2013နဲ့2019ချိတ်ကြည့်သူသမရနိုင်ငံလာရောက်တဲ့ခီးစဉ်တွေနဲ့အတူရှုတ်ထွေးလာတဲ့မြန်မာနိုင်ငံဒီမိုကရေစီအသင်ကူးပြောင်းကာလအခြေအနေပါဝင်ကိစ္စရပ်တွေကိုရင်းနှီးစွာဆွေးနွေးပြောဆိုခဲ့တာတွေကိုအမှတ်ရနေတယ်လို့မြန်မာနိုင်ငံလွတ်လပ်ပြီးလူခွင့်အပြည့်အဝရဖို့ကျေဝါချမ်းသာမှုနဲ့ရည်ရွယ်ငြိမ်းချမ်းရဖို့အတွက်ချိတ်သမရနိုင်ငံကအမြဲတမ်းပူပေးနေမှာဖြစ်ကြောင်းလည်းဖော်ပြထားပါတယ်။မြန်မာနိုင်ငံမှာဖမ်းဆီးခံရတဲ့နိုင်ငံရေးခေါင်းဆောင်တွေတက်ကြွဆုပ်ရှားသူတွေလူခွင့်လှုပ်ရှားသူတွေသတင်းသမားတွေနဲ့အမှုပညာရှင်တွေအားလုံးကိုချွင်းချက်မရှိအမြဲဆုံးပြန်ပြီးဆွတ်ပေးဖို့လည်းတောင်းဆိုထားတာပါ။ဒါအပြင်မြန်မာနိုင်ငံမှာဒီမိုကရေစီပြန်ပြီးထွန်းကားစေဖို့နိုင်ငံတကာအတိုင်းအဝိုင်းနဲ့အတူလက်တွဲပြီးတန်တမာရေးနီလန်းအရလုံခိုင်တဲ့အားလုံးကိုလှုပ်ပေးမှဖြစ်ကြောင်းလဲချိတ်သမရဇီမန်းကဖေဖော်ဝါရီ24ရက်နေ့မှာဘောင်ဆန်းစုကြည်စီကိုစာရေးသားပေးပို့ခဲ့တာဖြစ်ပါတယ်